Bangladesh နိုင်ငံမှာကြားဖြတ်အစိုးရတရက်ဖွဲ့စည်းမဲ့အပေါ်အမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပါတယ်။ဆန္ဒပြသူတွေအပေါ်အကြမ်းဖက်နေနေမှုကြောင့်ဝန်ကြီးချုပ်နှုတ်ထွက်ပြီးပြပကိုတင်းရှောင်တော့ခဲ့ပြီးတဲ့နောက်မှာပဲ Bangladesh မှာကြားဖြတ်အစိုးရဖွဲ့စည်းမယ်လို့စစ်တပ်ကကြေညာလိုက်တာပါ။ကြားဖြတ်အစိုးရဖွဲ့စည်းတဲ့နေရာမှာအားလုံးပါဝင်ပြီးတော့ဒီမိုကရေစီနှိကျဆောင်ရွက်ဖို့အမေရိကန်နိုင်ငံကတိုက်တွန်းပါတယ်။အစိုးရအလုတ်ကိုင်းနေရအတွက်ခွဲနာစနစ်ကိုမကျေနပ်ကြတဲ့အကြောင်းသူအကြောင်းသားတွေကပြီးခဲ့တဲ့လမှာစတင်ဆန္ဒပြရကနောက်ပိုင်းမှာဝန်ကြီးချုပ်ဟာစီနာရာထူးကနှုတ်ထွက်ဖို့တောင်းဆိုတဲ့အထိဦးတည်ခဲ့တာဖြစ်ပါတယ်။ဝန်ကြီးချုပ်ရာထူးကို15နှစ်တာရယူထားခဲ့တဲ့မစ်ဟာစီနာဟာဇန်နဝါရီလကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာပဲစတုထသက်တမ်းကိုလည်းအနိုင်ရထားသူဖြစ်ပါတယ်။အစိုးရရဲ့အကြမ်းဖက်နေနေမှုတွေကြောင့်နိုင်ငံတော်ကဆန္ဒပြသူ300နီးပါးတေဆုံခဲ့ရပြီးနောက်တနေ့မှာပဲအစိုးရရဲ့ညမထွက်ရအမိန့်ကိုအာခံပြီးတော့ဝန်ကြီးချုပ်နှုတ်ထွက်သွားအောင်ဖိအားပေးတဲ့အနေနဲ့ဩဂုတ်လ5ရက်နေ့မှာမြို့တော်ဒါကာကိုဝိုင်းဝန်းချီတက်ကြဖို့ကျောင်းသူကျောင်းသားတွေကတိုက်တွန်းခဲ့တာပါ။ Bangladesh နိုင်ငံတွင်းကမတိမငြိမ်အခြေအနေတွေကြောင့်အိန္ဒိယဝန်ကြီးချုပ် Narendra Modi အစိုးရကလည်းကက်ဘိနက်ဝန်ကြီးတွေနဲ့လုံခြုံရေးဆိုင်ရာအစည်းအဝေးတစ်ရပ်ကိုဩဂုတ်လ5ရက်နေ့မှာပဲခေါ်ယူကျင်းပခဲ့ပါတယ်။